အီရန်မှာလေးလံနေတဲ့သမ္မတနေရာအတွက်ဒုတိယအကြော့သမ္မတရွေးကောက်ပွဲကိုလာမယ့်တောက်ကြဆွေလိုင်းလ9ရက်နေ့မှာကျင်းပမယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်။တောက်ကြနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲတွေမှာဘသူမှအပြတ်အသတ်နိုင်မရခဲ့တဲ့အတွက်ကြောင့်ပြည်ပြန်ပြောင်းလဲရေးကိုလိုလားသူသမ္မတလောင်းမဇူပဇက်ဆက်ရှိခန်းနဲ့သဘောထားပြင်ပြတဲ့အီရန်နျူကလ িয়ার အရေးညှိနှိုင်းရေးမှူးစ ဝင်ရကတော့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အတွက်ကြောင့်အစ္စလာမစ်သမ္မတနိုင်ငံပြထူထောင်ခဲ့တဲ့1989ခုနှစ်ခရီးကဆိုရင်မဲပေးသူအရေးအတွက်အနေဆုံးလည်းဖြစ်ပါတယ်။တောက်ကြာနဲ့မဲရလက်တွေအရပြပြင်းပြောင်းလဲလူလာသူပဇက်ရှခီယန်က 42.3 ရာခိုင်နှုန်းမဲရပြီးတော့သဘောထားတင်းမာသူဂျလီလီကတော့ 38.6 မဲရခဲ့တာဖြစ်ပါတယ်ရှင်။